မရိကန်သမ္မတဒေါနယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်ကောက်ခံမှုအသစ်တွေလုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ၁ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇွန်လ၁ရက်နေ့မှာတမ်မနီနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ American Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြံနေ့နောက်ပိုင်းကစကားပြောခဲ့တယ်လို့လည်း American Donald Emperor ကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ရုံရဲ့အဆိုအရတော့ခေါင်းဆောင်တို့ဟာရှေးလျှောက်လှုပ်ဆောင်သွားမဲ့ကိစ္စရပ်တွေမှာဒီနေ့ကကလက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံ Quebec မြို့မှာဂျွန်လော့ကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်။အဲဒီညီလာခံအပြီးမှာတော့ Donald Trump ကကနေဒါဝန်ကြီးချုပ်ဟာပြော့ညံ့ပြီးမယိုသာဘူးဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်ခင်ဗျာ။